ရခိုင်ပြည်နယ်အတွင်းကအခြေအနေကိုလေ့လာဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့18ဥပါသတင်းမီဒီယာအဖွဲ့ဟာဒီကနေ့ဘူးတီတော်မျိုးကိုတွားရောက်လေ့လာနေကြပါတယ်အခုဆိုရင် EU ဥရောပသမ္မတအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ကလည်းရခိုင်မှာရောက်ရှိနေကြပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတိုက်ခိုက်မှုတွေထပ်မံပြုလုပ်ဖို့ပြင်ဆင်နေကြကိုဖော်ထုတ်တားဆီးခဲ့တာတွေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာကြဖို့ရှိပါတယ်ဒီသတင်းမီဒီယာအဖွဲ့မှာပါဝင်တဲ့ VOA ရဲ့ရန်ကုန်အခြေစိုက်တဲ့နောက်မမေခါကိုဒီကနေ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆက်တွေ့မြင်းမြတ်တဲ့အခါမှာသူကအခုလို့စပြီးတော့ပြောပြပါတယ
်ဒီနေ့ကရခိုင်ကနေရခိုင်စစ်တွေကနေပြီးတော့မနက်6နာရီကူတီတောင်ကိုရေရင်နဲ့သွားဖို့ကျွန်တော်တို့စီစဉ်ထားပါတယ်ကူတီတောင်ကနေမှမောင်တော်ဘက်ကိုသွားမှာပါကူတီတောင်မှာကအရင်ဒီအကျန်းဖက်ဖတ်ပြီးတော့အကျန်းဖက်လုပ်ဖို့စီစဉ်ထားတဲ့တင်းနေကြီးရွာဘက်ကိုသွားဖို့စီစဉ်ထားတာပ
ါတခြားရောဒီနေ့ခီးစဉ်မှာဘယ်နေရာတွေရောက်ဖို့ရှိသလဲ
အဲ့ဒီဒီကြောင်ရယ်ဒီဒီကြောင်ပြီးသွားလို့ရှိရင်မောင်တော်ကိုဆက်သွားမယ်ဒီနည်းရပါပဲရှင်
။ဩဟုတ်ကဲ့ပါ။နောက်တစ်ခုကျွန်တော်တို့သိရတာကအခုဆိုလို့ရှိရင်စစ်တွေမှာ EU ဥရောပသမ္မတအဖွဲ့ကကိုယ်စားလှယ်အဖွဲ့ရောက်နေတယ်ဆိုပြီးတော့ကြားရတယ်လေ။မမ်းမိခောက်လည်းသိမှာပေါ့။အဲ့ဒီသူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဗာများသိထားတယ်ဒီကောက်ပြောပြပေးပါလားခင်ဗျာ
။ EU အဖွဲ့ကအဖွဲ့ဝင်23ယောက်ဒီစစ်တွေကိုရောက်နေတယ်လို့ပြောပါတယ်။သူတို့ကဒီနေ့မနက်မှာပဲဒီဒီကြောင်ဖက်ကိုစပြီးတော့သွားမယ်လို့သိထားပါတယ်။ဒီတောင်ကနေမှတစ်ဆင့်ဟိုမောင်တော်ဘက်ကိုဆက်ပြီးသွားမှာပါသူတို့ရဲ့ခီးစဉ်က34ရက်နေမှအဆုံးသတ်မယ်လို့သိထားပါတယ်ရှင်
။အော်သူတို့အဲ့ဒီမှာဘယ်နေ့နေမယ်လို့သိရလဲ
။အဲ့ဒီမှာသူတို့ဖြည့်ရနေပြီးသွားမှာပါရှင်။34ရက်နေမှသူတို့ရန်ကုန်ကိုပြန်သွားမှာပါ။